ဖိလစ်ပိုင်နိုင်ငံကအင်ရှင်နှစ်လက်ခံကျင်းပနေတဲ့အကြိမ်30မြောက်ရှီတောင်ရှာအားကစားပြိုင်ပွဲ SEA Games ဖွင့်ပွဲအခမ်းအနားကိုလိုမာလာ30ရဲ့စနေညပိုင်းကမနီလာမြို့တော်မှာရှိတဲ့ဖိလစ်ပိုင်အရီနာမိုးလုံလီလိုအားကစားရုံကြီးထဲမှာကျင်းပပါတယ်။ဒီနေ့တချိန်ကျင်းပတဲ့ဒီအားကစားပြိုင်ပွဲကိုဖိလစ်ပိုင်နိုင်ငံပြည်နယ်6ခုမှခွဲကျင်းပနေပြီးတော့ SEA Games သမိုင်းမှာအကြီးမားဆုံးပြိုင်ပွဲဖြစ်တယ်လို့ AP သတင်းမှာရေးထားပါတယ်။ဒီနေ့ပြိုင်ပွဲမှာ e-sports skateboarding နဲ့ courage နဘန်းသက်အားကစားနည်းအသစ်တွေအပါအဝင်အားကစားနည်းပေါင်း56မျိုးမှာအားကစားသမားပေါင်း9500ပတ်ဝန်းကျင်ဝင်ရောက်ရှင်းပြနိုင်ပါတယ်။အချိန်လုံးစဉ်မြောက် SEA Games ပြိုင်ပွဲတရားဝင်ဖွင့်လှစ်ကြောင်းသမရလူတူကိုဒူတာဒီကအခမ်းအနားတွင်ကျင်းပပါတယ်။ဖိလစ်ပိုင်နိုင်ငံဟာ SEA Games ပြိုင်ပွဲကိုအင်ရှင်ပြည့်လက်ခံကျင်းပတာဒီချိန်နဲ့ဆိုရင်၄ချိန်ရှိပြီဖြစ်ပြီးဒီမတိုင်ခင်နောက်ဆုံးလက်ခံကျင်းပခဲ့တာက2005ခုနှစ်ကပါ။ပြိုင်ပွဲကိုဒီဇင်ဘာလ17ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်။မြန်မာ U22 ဘောလုံးတင်းကတော့အုပ်စုနောက်ဆုံးပွဲအဖြစ်ဒီဇင်ဘာလ2ရက်တနင်္လာနေ့မှာကမ္ဘောဒီးယားတင်းနဲ့ရှင်ပိုင်ကစားရပါမယ်။မြန်မာတင်းဟာဒီပွဲကိုအနိုင်ရရင်အုပ်စုပထမနဲ့နောက်တစ်ဆင့်တက်မှာဖြစ်ပြီးတရည်ကြရင်တော့မှအုပ်စုဒုတိယနဲ့ပေချာပေါက်တက်မှာပါ။ရှုံးသွားမယ်ဆိုရင်တော့ဖိလစ်ပိုင်နဲ့မလေးရှားအသင်းတွေရဲ့နောက်ဆုံးရလဒ်တွေပေါ်မူတည်သွားမှာဖြစ်ပါတယ်။